အစ္စရေးအတွက်သူရှုံးလုံးသံတရားနဲ့ထိန်းသိမ်းထားခဲ့သူ၃၄ဦးနဲ့ဆက်၅ဦးကိုရုံးတင်စစ်ဆေးမယ်လို့တူရကီတရားရေးဝန်ကြီးဌာနကပြောကြားလိုက်ပါတယ်။ဒီလူတွေဟာအစ္စရေးအတွက်နိုင်ငံရေးဒါမှမဟုတ်စစ်ရေးအတွက်ထောက်လှမ်းနေသူတွေဖြစ်သံတရားရှိခံထားရသူတွေဖြစ်ပါတယ်။ကနဦးထိန်းသိမ်းခဲ့သူ၃၄ဦးနဲ့တချို့ကိုခံဝန်နဲ့ပြန်လွှတ်ထားပြီးတချို့ကိုတော့ပြည်နှင်နှံပေးလိုက်ပါတယ ံပိုင်းအနာတိုလူသတင်းဌာနကဖော်ပြပါတယ်။ဣသရေလပြည်တွင်းလူမျိုးရေးအကြီးအကဲကသူတို့အဖွဲ့အစည်းအနေနဲ့လေဘနန်၊တူရကီ၊ကတာအပါအဝင်ဗန်နီယာမှမဆိုအဟမတ်အဖွဲ့ဝင်တွေကိုလိုက်လံတိုက်ခိုက်မယ်လို့ပြောကြခဲ့ပြီးတဲ့နောက်တူရကီအစိုးရကသူတို့နိုင်ငံအတွင်းမှာသင်္ကန်းမကင်းတဲ့နေရာတွေကိုဝင်ရောက်စီးနင်းခဲ့တာပါ။တူရကီသမ္မတအာဒူဝန်ကတော့တူရကီမြေပေါ်မှာရှိတဲ့ဟမတ်အရာရှိကိုတိုက်ခိုက်လာရင်တော့ဣသရေလနဲ့ပြင်းထန်တဲ့အကျိုးဆက်တွေကိုရင်ဆိုင်ရလိမ့်မယ်လို့ကြေညာထားပါတယ်။တူရကီဣသရေလနှစ်နိုင်ငံတို့ဟာတကယ်တော့2022မှာပုံမှန်သံတမန်ဆက်ဆံရေးထားရှိခဲ့ပေမဲ့ဣသရေလဟမတ်စစ်ပွဲစတင်ပြီးတဲ့မကြာခင်မှာပဲဆက်ဆံရေးဂျိုရင်းပြပြလာပြီးတူရကီအစိုးရကဣသရေလရဲ့ဂါဇာပေါ်တိုက်ခိုက်မှုကိုအပြင်းထန်ဆုံးဝေဖန်သူဖြစ်လာခဲ့တာပါ။အခုတော့သံတမန်အဖွဲ့တွေကိုလည်းပဲအပြန်အလှန်ပြန်လည်သိမ်းသွားရပြီဖြစ်ပါခင်ဗျာ။